မြန်မာနိုင်ငံမှာကလေးလူသားအများပြားရှိနေရတာဟာပြည်တွင်းစစ်ဖြစ်နေတာနဲ့တဘာဝဘေးအန္တရာယ်တွေကြောင့်ဖြစ်တယ်လို့အလုတ္တမလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဌာနပြည်ထောင်စုဝန်ကြီးကပြောပါတယ်။ရန်ကုန်မြို့ကနိုဘိုတောဟိုတယ်မှာဒီကနေ့မနက်ပိုင်းကျင်းပခဲ့တဲ့ World Day Against Child Labor အခမ်းအနားမှာဝန်ကြီးကသတင်းထောက်တွေကိုအခုလိုပြောသွားတာပါ။ဒါပေမဲ့အဲ့ဒီသုံးသက်ချက်ဟာမပြည့်စုံဘူးလို့လည်းထောက်ပြမှုတွေရှိနေပါတယ်။အပြည့်စုံကိုတော့ VOE မြန်မာပိုင်းသတင်းတောက်ကိုကောင်းဆန်ဟင်းကသတင်းပေးပို့ထားပါတယ်ရှင်။
မြန်မာနိုင်ငံနေရအနှံ့အပြားလုပ်ငန်းခွင်မျိုးစုံမှာကလေးလူသားတွေကိုတွေ့နေကြရတာဖြစ်ပြီးဒီလိုကလေးလူသားအများအပြားရှိနေရတဲ့အကြောင်းရင်းကိုအလို့သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဌာနပြည်ထောင်စုဝန်ကြီးဦးသိန်းစွေကအခုလိုပြောပါရစေ။
လက်ဒေသတွေမှာပြည်သူ့အင်အားဌာနမှာစုမှုတောင်းကြမှုတွေဖြစ်တယ်။နောက်တိုက်ပွဲတွေဖြစ်တဲ့အခါကျတော့ကလေးလူသားတွေများလာတာပေါ့။အလားတူပဲသဘောဘေးအန္တရာယ်ကြောင့်လည်းပဲနော်လူတွေခံစားရတဲ့အခါကျတော့ကလေးလူသားတွေများလာတာပေါ့။
ဝင်ကြီးရဲ့ဒီလိုပြောဆိုချက်ဟာတစိမ့်တစ်ပိုင်းမှန်ပေမဲ့အဓိကအချက်တစ်ခုကစားဝတ်နေရေးကြောင့်ဖြစ်တယ်လို့ထောက်ပြသူကရန်ကုန်မြို့ပေါ်မှာကလေးလူသားတွေကိုအလုတ်ချိန်ပြင်မမှာစောင်းစာတင်ကြပေးနေတဲ့မြမရွေးရှားပညာရေးစီမံကိန်းရဲ့အမှုဆောင်အရာရှိကိုတင်မောင်အေးပဲဖြစ်ပါတယ်
။ဒါပေမဲ့လက်ရှိဒီထက်ပိုပြီးတော့ရှုပ်ထွေးတဲ့ခက်ခဲတဲ့ဟိုများပြားတဲ့ကလေးလူသမားတွေကဘာလဲဆိုလို့ရှိရင်ခုနစားဝတ်နေရေးအဆင်မပြေရဲ့အတွက်ကြောင့်မို့နေရီဝါတွေကနေပြီးတော့မျိုးကြီးပြကြီးတွေကိုပြောင်းလာတဲ့ဒီဟိုကလေးလူသမားတွေပုံများတယ်ပေါ့နော်အဲ့ဒါတွေကလက်တွေ့ကျသိကျင်လို့ရှိရင်စင်ကြေပုံတွေသွားကြည့်လိုက်ပေါ့ဟုတ်မှာလိုင်းတရာတို့ရှိမယ်ဟိုပြီးတာရွှေပြီးတာရှိမယ်ဒဂုံစိတ်ကန်းရှိမယ်ဒလားရှိမယ်အဲ့ဒီမှာသွားကြည့်လိုက်လို့ရှိရင်80 80ရာခိုင်နှုန်းလောက်ကဘုံကျူးကျော်ရောက်ဖြစ်တယ်အဲ့ဒီမှာရှိနေကလေးသူငယ်တွေအကုန်လုံးလိုလိုကကလေးလူသမားတွေကြီးပဲ
မြန်မာနိုင်ငံမှာကလေးလူသားပြဿနာဟာဒီမားရဲ့ပြဿနာတစ်ခုဖြစ်ပြီးဒီပြဿနာရုံနဲ့ပပျောက်သွားဖို့ဘာတွေလုပ်သင့်လဲဆိုတာကိုလည်းကိုတင်မောင်အေးကအခုလိုအကြံပြုပါတယ်
။သူရဲ့ရပိုင်ခွင့်နဲ့လုပ်ပိုင်ခွင့်နဲ့အားရောဘာတွေလဲဆိုတဲ့ဟာကိုအဓိကတော့ဒီအများပြည်သူသိအောင်ပညာပေးပွဲတွေလုပ်သင့်တယ်ပြီးလို့ရှိရင်စာသင်ကျောင်းတွေနဲ့တည်ယုံညွှန်းတဲ့နေထဲမှာလည်းဒီကိစ္စတွေကိုပွင့်ပွင့်လင်းလင်းနဲ့တည်တည်ကြပ်ကြပ်နဲ့စပြီးတော့သိဉာဏ်ပညာတွေပေးသင့်ပြီးတော့ထင်တာပဲ။ဒီလိုအဆင့်ရောက်မှလူတွေအများစုကသိမှနောက်တစ်ဆင့်ကခုနကတော့ဒီကလေးလူသမားကိစ္စကိုဘယ်လိုနည်းနဲ့ဖြည့်ရအောင်ဂိုင်းတွေဖြည့်ရှင်းတင့်လဲဖြည့်ရှင်းကြမလဲဆိုတဲ့အဖြေအားထွက်မှာဒီပြဿနာကြီးကအကူရနိုင်ငံမှာအကြီးကြီးပဲ
ဝင်းကြီးဦးသိန်းစွေကတော့အခြားဝင်းကြီးဌာနတွေအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးကလေးလူသားညောင်းနေပပျောက်သွားအောင်လုပ်နေတယ်လို့ဆိုပါတယ
်ရှိပြီးသားကလေးလူသားတွေကိုလည်းပဲသူတို့ရဲ့ဘဝတိုးတက်အောင်လို့နော်ပညာပေးတာတွေကျွန်တော်ဆွေးနွေးတာတွေဆောင်ရွက်နေတယ်သူတို့လည်းကလေးလူသားဒီဘဝမှာလည်းပဲဆောင်ရွက်တဲ့နေရာမှာလည်းပဲလုံးလုံးစိတ်ချရတဲ့လုံမုံဖြစ်အောင်စူးစမ်းဆောင်ရွက်နေတယ်เนาะကလေးသားရှော့ချရေးကိစ္စကတော့မြန်မာနိုင်ငံအနေနဲ့ဘက်ပေါင်းစုံအနေမှာတခြားဝန်ကြီးဌာနဥပမာပညာရေးဝန်ကြီးဌာနတို့ဒုဝန်ကြီးဝန်ကြီးဌာနနဲ့ပေါင်းစပ်ပြီးတော့ဆောင်ရွက်နေတယ်ဒါအပြင်ကိုဟို UN အဖွဲ့အစည်းတွေပေါ့เนาะ ILO နဲ့ UNICEF တို့ပေါင်းစပ်နေတယ်လို့ INGO တွေနဲ့လည်းပဲဒီထဲမှာရှိတဲ့ NGO တွေနဲ့ပေါင်းစပ်ပြီးတော့ဆောင်ရွက်နေတ
ယ်မြန်မာတိုင်းနိုင်ငံလုံးအတိုင်းအတာအနေနဲ့ကလေးလူသားတိကျသမား2000လောက်ရှိတဲ့အထက်68နှစ်ပြည့်ပြီးကလေးလူသားအရေအတွက်ဟာ 9.6 သိန်းလောက်ရှိတယ်လို့ပြည်ထောင်စုဝန်ကြီးကပြောပါတယ်လူမှုစီဝါရေးအခြေအနေစမ်းစစ်လေ့လာတဲ့ပြည်ထောင်နိုင်ငံအခြေစိုက် Bridge Maple Croft Company ရဲ့2014ခုနှစ်အစည်းအဝေးခန်းစာအရမြန်မာနိုင်ငံဟာကမ္ဘာမှကလေးလူသားအခြေအနေအဆိုးရွားဆုံးဖြစ်နေတဲ့ဆယ်နိုင်ငံထဲမှာဆိုမာလီယာ၊ဆူဒန်၊အာဖဂန်နစ္စတန်၊ယီမန်စတဲ့နိုင်ငံတွေနဲ့အတူပါဝင်နေပါတယ်ခင်ဗျာ။